မင်္ဂလာညနေခင်းပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ26ရက်ဗုဒ္ဓဟူးနေ့ညနေပဲ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ19.2925ရိုးနဲ့အတူ VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ရှင်။ကျွန်မခွာညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာဗုဒ္ဓဦးနေ့ညနေခင်းသတင်းတွေကိုမမျှသတင်းအောင်လည်းတူပြညာပေးသွားမှာဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းမှာရှိတဲ့အစိုးရရဲ့အနေနဲ့ကိုယ်နိုင်ငံအတွင်းမှာကိုရိုနာဗိုင်းရပ်စ်ပိုးဖြစ်ပွားတာရှိတဲ့ဆိုရင်ပြည်ပြည်နှံနှံတုံ့ပြန်ကြဖို့ကမ္ဘာ့ချမ်းမာရေးအာဏာပိုင်တွေကတိုက်တွန်းလိုက်ပါတယ်။နောက်ကိုရီးယားနိုင်ငံမှာလည်းရှိတောင်းထမ်းဆောင်နေတဲ့အမေရိကန်စစ်ဝင်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းအမေရိကန်စစ်တပ်ကဒီကနေ့ထုတ်ပြန်ပါတယ်။ဘမောထက်လို့တော်မဲ့ဘာနီဆန်နက်စ်ကိုဒီမိုကရက်ပါတီသမ္မတလောင်းဖြစ်ရွေးချယ်မယ်ဆိုရင်ရိုမာမှာချင်းပါမဲ့သမ္မတရွေးကောက်ပွဲမှာသူ့အနေနဲ့ဒေါ်နယ်ထရန့်ကိုရှုံးနိုင်တယ်ဆိုပြီးတော့တခြားဒီမိုကရက်ပါတီကိုယ်စားလောင်းတွေကထိုးနှက်တိုက်ခိုက်ခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
အခုညနေခင်းဆက်ပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့မနေ့ကတောင်ကယ်ရိုလိုင်းနာပြည်နယ်ထဲမှာဒီအမေရိကန်ဒီမိုကရက်တစ်ပါတီအတွင်းသမ္မတကိုယ်စားလောင်းတွေစကားဆစ်ထိုးပွဲကျင်းပခဲ့ကြပါတယ်
Last year, real wage increases for the average worker were less than 1%.
သမရကိုစလေလောင်းဘာနီဆန်ဒါစ်ကမဲဆန္ဒရှင်တွေရဲ့လိုအပ်ချက်တွေအကြောင်းပြောပြသွားတာနဲ့တူနာဆင်နိုင်ပါတယ်။တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်နေတဲ့နိုင်ငံအရှေ့တောင်ပိုင်းကဒေဂူးမြို့မှာတော့တမျိုးလုံးကြောက်လန့်တိတ်ဆိတ်နေအောင်မြို့ကန်တွေစိုးရိမ်နေကြပါတယ်။သမရဥဝင်းမြင့်ရဲ့အိန္ဒိယကိုတစ်နှစ်အတွင်းဒုတိယအကျဉ်းခီးစဉ်မှာနှစ်နိုင်ငံနယ်စပ်ကြားကလုံခြုံရေးနဲ့ငြိမ်းချမ်းရေးအတွက်အထောက်အကူဖြစ်လာစေနိုင်မလားစတဲ့သတင်းလွှာပြီးဆက်သွယ်မေးမြန်းချက်တွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသတင်းအောင်တို့ပြောပြပါမယ်ရှင
်ဘဝတော်မှာရှိတဲ့ဆိုးရွားတွေအနေနဲ့ကိုနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ပိုးဖြစ်ပွားတာတွေ့ရှိတဲ့ဆိုရင်ပြင်းပြင်းထန်ထန်တုံ့ပြန်ကာကွယ်ကြဖို့အတွက်အစဉ်အဆက်ပြင်ထားဖို့ကမ္ဘာ့ကျန်းမာရေးအာဏာပိုင်တွေကတိုက်တွန်းလိုက်ပါတယ်။အချိန်တည်းမှာပဲတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်မှုတွေအချိန်ရော့ချလာကြောင်းဒီရောဂါနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့တုံ့ပြန်မှုတွေကိုလည်းကမ္ဘာ့ကျန်းမာရေးတောင်းဆိုသူတွေကချီးကျူးလိုက်ပါတယ်။ဒီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ406ရှိပြီးတော့သေဆုံးသူ52ယောက်ရှိတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ကူးစက်ခံရသူအလုံးနီးပါးဟာဟူပေပြည်နယ်ကဖြစ်ပြီးတော့သေဆုံးသူတွေအကုန်လုံးကတော့ဟူပေပြည်နယ်ကဖြစ်တယ်လို့ပြောပါတယ်။တရုတ်နိုင်ငံရဲ့တုံ့ပြန်မှုကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုလမ်းကြောင်းပြောင်းလာပြီးနောက်ထပ်လူသိမ်းပေါင်းများစွာကူးစက်ခံရမယ့်အနေအထားကနေကာကွယ်နိုင်လိုက်တာမျိုးလည်းဖြစ်နိုင်တယ်လို့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့တရုတ်နဲ့ WHO ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုဦးဆောင်သူ Bruce Alward ကပြောပါတယ်။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကဥရောပနဲ့အရှေ့လယ်ပိုင်းဒေသတွေအပါအဝင်နိုင်ငံ30ကျော်ပြန့်နှံ့လာနေတာကြောင့်နိုင်ငံအသီးသီးကအစိုးရအနေနဲ့ပဲရောဂါဖြစ်ပွားတဲ့သူတွေနဲ့အဲ့ဒီလူနဲ့ထိတွေ့ဆက်ဆံမှုရှိတဲ့သူတွေကိုအများဆုံးရှာဖွေဖော်ထုတ်ပြီးတော့နောက်ထပ်ကူးစက်ပြန့်နှံ့မှုမရှိအောင်ဒီလူတွေကိုထိန်းချုပ်ဖို့စဉ်းစားတင်ကြောင်းသူကပြောပါတယ်။ဒါပြင်အစိုးရအနေနဲ့မိမိရဲ့နိုင်ငံသားတွေကိုလက်ကိုမကျခန့်ဆေးဖို့တိုက်တွန်းတင်တယ်လို့လည်းသူကဆက်ပြောပါတယ်။အခုချိန်ထိတော့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်းဟာ11,000ကျော်ရှိပြီးတော့သေဆုံးသူဟာ2,862ယောက်ရှိပါတယ်ခင်ဗျာ
။အီရန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကြောင့်နိုင်ငံအနောက်ပိုင်းဘာလူချီစတန်နယ်စပ်ကိုအာဏာပိုင်တွေကတနင်္ဂနွေနေ့ကပိတ်လိုက်တယ်လို့ခရိုင်အစိုးရပြောခွင့်ရက VOA ကိုပြောပါတယ်။ဒီလိုနယ်စပ်ပိတ်လိုက်တဲ့အတွက်ပါကစ္စတန်ကိုပြန်မဲ့ရှိရိုက်ဘာသာဝင်ဖိအားဖူးခရီးသည်တွေကုန်သွယ်တွေနဲ့တခြားလေပတ်လာတဲ့သူအနည်းဆုံး9,000လောက်အီရန်ဘက်မှာပိတ်မိနေတယ်လို့တနင်္လာနေ့ကဖုန်းနဲ့ဆက်သွယ်မေးမြန်းတာမှာပြောခွင့်ရကပြောတာပါ။နေဆက်မှာပိတ်မိနေတဲ့သူတွေကိုနေရီးထိုင်ရေးစီစဉ်ပေးဖို့ပါကစ္စတန်ဝန်ကြီးချုပ်နဲ့ဘလူချီစတန်အုပ်ချုပ်ရေးမှူးတို့ကိုအတနာခံထားတယ်လို့ပိတ်မိနေသူတူကပြောပါတယ်။ပါကစ္စတန်ဘက်ကခွင့်ပြုမှသူတို့ကိုအီရန်နေဆက်ကနေသွားခွင့်ပြုနိုင်မယ်လို့တာဝန်ရှိသူတွေကပြောကြောင်းနဲ့မိသားစုတွေစောင့်မျှော်နေတဲ့ကေတာမျိုးကိုပြန်ခွင့်ပြုဖို့ဗီဒီယိုဖိုင်ကနေတဆင့်မြင့်တာရက်ခံတာကိုလည်းတွေ့ရပါတယ်။နေဆက်မပိတ်ခင်အချိန်ကနေဆက်ဖြတ်ကျော်ခဲ့ကြသူ200ကျော်ကိုလည်းဘာလူချီစတန်ခရိုင်တဘာဝဘီအန်ဒီရဲ့စီမံခန့်ခွဲရေးဌာန PDME ကပါကစ္စတန်နေဆက်တက်ဖ်တန်မြို့မှာယာယီရွက်ပြင်တွဲတွေစောက်ပြီးတော့တီးကြခွဲစောင့်ကြည့်နေပါတယ်။အီရန်အာဏာပိုင်တွေစီကယောဂကင်းရှင်းကြောင်းလက်မှတ်မပါဘဲနဲ့နောက်ထပ်ဘသူကမှနေဆက်မြို့ကနေပြီးတော့ဖြတ်ကျော်ခွင့်မပေးဖို့အမိန့်ထုတ်ထားတယ်လို့ခရိုင်အစိုးရပြောခွင့်ရကပြောပါတယ်။ယောဂကင်းရှင်းကြောင်းလက်မှတ်နဲ့နေဆက်ဖြတ်ကျော်ခွင့်ရသူတွေကိုလည်းယာယီစခန်းတွေမှာ14ရက်စောင့်ကြည့်သွားမှာဖြစ်တယ်လို့လည်းသူကပြောပါရဲ့ရှင်
။တောင်ကိုရီးယားနိုင်ငံမှာလက်ရှိတောင်းဝန်ထမ်းဆောင်နေတဲ့ American စစ်ဝင်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်း American စစ်တပ်ကဒီကနေ့မှထုတ်ပြန်လိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာဒီယောဂပိုးကူးစက်မှုအများဆုံးဖြစ်နေတဲ့ဒေဂူးမြို့အနီးကမြို့တစ်ခုမှာအခြေစိုက်ထားတဲ့ ကမ်ကာရော့စ်ကန်ကအသက်23နှစ်ရွယ်စစ်ဝန်ထမ်းကူးစက်ခံရကြောင်းကိုဒီနေ့အတည်ပြုပြောဆိုလိုက်တာဖြစ်ပါတယ်။ဒီသတင်းမှအစောပိုင်းတုန်းကလည်းဒီစစ်ခြေစိုက်စခန်းမှာပဲကိုရိုနာကူးစက်ခံရသူတူရှိခဲ့တာပါ။တောင်ကိုရီးယားနိုင်ငံဟာတရုတ်နိုင်ငံပြည်ရင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးရှိတဲ့နိုင်ငံဖြစ်ပါတယ်။လက်ရှိမှာကူးစက်ခံရသူ1000ကျော်နဲ့သေဆုံးသူ11ယောက်ရှိကြောင်းတောင်ကိုရီးယားရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကပြောပါတယ်။တရုတ်နိုင်ငံအပြင်ဘက်မှာကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးသေဆုံးမှုရှိတဲ့ဖိလစ်ပိုင်နိုင်ငံမှာလည်းဒီရောဂါထိန်းချုပ်ရေးအချိန်မြင့်လှုပ်ဆောင်နေပါတယ်။ပြည်ပနိုင်ငံတွေမှာတော့ရောအလုပ်လုပ်ခိုင်နေတဲ့ဖိလစ်ပိုင်နိုင်ငံသား1000ကျော်ရှိနေပြီးတော့ကိုရိုနာကူးစက်မှုတွေဖြစ်နေတဲ့နိုင်ငံတွေမှာရောက်ရှိနေပြီးမဲ့လည်းအခုချိန်မှာအိမ်ပြန်ခွင့်ခီးသွားလာမှုတွေကန့်သတ်ထားတာကြောင့်အတော်များများအိမ်ပြန်ခွင့်မရဘဲဖြစ်နေပါတယ်။တရုတ်နိုင်ငံမှာစတင်ဖြစ်ပေါ်ခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ်ဟာအခုဆိုရင်နိုင်ငံပေါင်း30ကျော်မှာပြန့်နှံ့ဖြစ်ပေါ်နေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကနိုင်ငံတွင်းကူးစက်မှုတွေတိုးတက်လာနိုင်တဲ့အကြောင်းသတိပေးခဲ့ပြီးတဲ့နောက်ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာအင်္ဂါနေ့ကအရေးပေါ်အခြေအနေထုတ်ပြန်ပြီးတော့ဒီဗိုင်းရပ်စ်ပိုးကာကွယ်ရေးကြိုးပမ်းနေပါတယ်။မြန်မာနိုင်ငံမှာတော့ကူးစက်ခံရသူဖြစ်တည်ပြုထားရတော့အခုချိန်ထိမရှိသေးပါဘူးခင်ဗျာ
။ကူးစက်မှုအန္တရာယ်ပိုများလာတဲ့ကိုရိုနာဗိုင်းရပ်စ်ကိုအမေရိကန်ပြည်ထောင်စုအတွင်းမှာထိန်းချုပ်ထားနိုင်ပြီလို့သမ္မတဒေါ်နယ်ထရမ့်ကပြောပေမဲ့အစိုးရရဲ့ကိုရိုနာပြသနာကင်တွယ်မှုနဲ့ပတ်သက်ပြီးတော့လွှတ်တော်အမတ်တွေကြားမှာအမြင်တွေကွဲလွဲနေပါတယ်။သမ္မတထရမ့်ကတော့အမေရိကန်နယ်နိမိတ်အတွင်းဒီရောဂါပိုးကူးစက်မှုတွေကိုကောင်းကောင်းထိန်းချုပ်ထားနိုင်တဲ့အကြောင်းအင်္ဂါနေ့ကပဲပြောခဲ့ပါတယ်။တချိန်တည်းမှာပဲကိုရိုနာပြဿနာကိုကင်တွယ်ဖို့ဒေါ်လာသန်းပေါင်း 2,500 အရေးပေါ်ရန်ပုံငွေလွှတ်တော်ကအတည်ပြုပေးဖို့သမ္မတထရမ့်ကတောင်းဆိုထားပါတယ်။ယောဂထင်းချူရေးနဲ့ကာကွယ်ရေးဌာနချုပ် CDC လက်အောက်ကာကွယ်ဆေးနဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂဌာနညွှန်ကြားမှု Nancy Masonia ကတော့နိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုအောင်အောင်မြင်မြင်ထိန်းချုပ်နိုင်တယ်ဆိုတာမှတ်မိမဲ့ဒီယောဂပိုးကူးစက်ခံရတဲ့နိုင်ငံတွေပိုများလာပြီးတော့ဘယ်နေရာဘယ်ဒေသကဘယ်သူတွေစီကနေဘယ်လိုပုံစံနဲ့ကူးစက်နေတယ်လဲဆိုတာကိုမသိရတဲ့အခါမှာအမေရိကန်နိုင်ငံအတွက်လည်းထိန်းချုပ်ဖို့ပုံမခက်ခဲလာနိုင်တယ်ဆိုတာကိုသတိထားရမှာဖြစ်တဲ့အကြောင်းကိုပြောဆိုခဲ့ပါတယ်။အာရှတိုက်နိုင်ငံတွေနဲ့ရှင်ရင်ဥရောပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေးအတွက်နင်းနေသေးပေမဲ့ဥရောပတလွာနိုင်ငံတွေမှာလည်းဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကပ်ရောဂါအသွင်ဖြစ်လာနိုင်တဲ့အပေါ်မှာပြင်ဆင်ဆောင်ရွက်နေပါတယ်။လူအရင်အားကစားပွဲစဉ်တွေဖျော်ဖြေတွေကိုဖိတ်သိပ်ပြတ်သိမ်းမှုနဲ့တည်ယူပို့ဆောင်ရေးလုပ်ငန်းတွေခရီးသွားလာခွင့်ပိတ်ပင်တဲ့ကျောင်းတွေကိုပိတ်ဖို့စီစဉ်ထားတယ်လို့သိရပါတယ်ရှင်။
VOA American သံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ည၊လိုင်းဒိုမီတာ19 kHz 15563ည၊လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA ကနေဗုဒ္ဓဟူးနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ရခိုင်ပြည်နယ်အတွင်း2018ခုနှစ်ကဖြစ်ပွားခဲ့တဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုအရေးယူဆောင်ရွက်ဖို့မြန်မာနိုင်ငံအနေနဲ့စိတ်ဆန္ဒရှိသလိုအရေးယူဆောင်ရွက်နိုင်စွမ်းလည်းရှိတယ်လို့မြန်မာပြည်ထောင်စုဝန်ကြီးဦးကျော်တင့်စွေကပြောလိုက်ပါတယ်။ဇနီးဘာကုလသမဂ္ဂလူခွင့်ကောင်စီညီလာခံနိုင်ငံကြီးတန်းကောင်းဆောင်တွေမိန့်ခွန်းပေးကြတဲ့အစည်းအဝေးမှာနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်စွေကဒီကနေ့ဖေဖော်ဝါရီ26ရက်နေ့မှာပြောဆိုသွားတာဖြစ်ပြီးတော့ရခိုင်ပြည်ပနဲ့ပတ်သက်လို့မြန်မာဆိုရရဲ့ဆောင်ရွက်ချက်တွေကိုအလေးပေးရှင်းပြခဲ့ပါတယ်။မြန်မာဆိုရဖွဲ့စည်းခဲ့တဲ့လွတ်လပ်သောစုံစမ်းရေးကော်မရှင် ICEO ရဲ့ရခိုင်ပြည်ထောင်စုနဲ့ပတ်သက်လို့အစည်းအဝေးထွက်လာပြီးတဲ့နောက်ဒီအစည်းအဝေးမှာလူခွင့်ချိုးဖောက်မှုတွေကိုကင်တွယ်အရေးယူဖို့သမရအနေနဲ့ရှင်းနေချုပ်ရုံးကိုညွှန်ကြားခဲ့သလိုတပ်မတော်ဘက်ကလည်းဒီဖြစ်ပျက်တွေကိုတော့ခုံရုံးဖွဲ့ပြီးစုံစမ်းရေးယူသွားဖို့စီစဉ်နေတယ်လို့ဦးကျော်တင်းဆွေကပြောပါတယ်။ဒါပြင်ရခိုင်ပြည်ထောင်စုပြည်လဲရေးနဲ့ဒုက္ခသည်တွေနေရပြန်ရေးအတွက်လည်းအိန္ဒိယမင်္ဂလာဒေ့ရှ်နိုင်ငံနဲ့လက်မှတ်ထိုးထားပြီးဒီသဘောတူညီချက်အတိုင်းစိတ်စင်နာကောင်းနဲ့ဆောင်ရွက်ပေးဖို့မင်္ဂလာဒေ့ရှ်နိုင်ငံနဲ့နိုင်ငံတကာကိုတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့ရခိုင်ပြည်နယ်အတွင်းကရိုဂျာရင်းနဲ့ပတ်သက်လို့ကုလသမဂ္ဂဘာဝင်နိုင်ငံက PR တွေကိုရင်ဆိုင်နေရသလိုနိုင်ငံကတရားရုံးမှာလည်းရိုဂျာတွေအပေါ်လူမျိုးတို့တပ်ဖြတ်မှုကျူးလွန်နေဆိုတဲ့ဆွဲချက်ကိုလည်းရင်ဆိုင်နေရတာပါမြန်မာဆိုရကတော့ရိုဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံမိမဲ့လည်းဒီဖြစ်ပျက်တွေကိုနိုင်ငံတွင်းတရားစီရင်ရေးရကင်တွယ်ဖြေရှင်းသွားနိုင်တယ်လို့တုံ့ပြန်ထားပါတယ်အခုကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ညီလာခံအတွင်းမှာတော့ရခိုင်ပြည်နယ်ကရင်ဂျာရေးကိစ္စပါဝင်မြန်မာလူခွင့်ရဲ့အခြေအနေနဲ့ပတ်သက်လို့အတော်လေးစမ်းစစ်ဝေဖန်ခံရမဲ့အခြေအနေမှာရှိနေတာပါဒါပြင်မြန်မာလူခွင့်ဆိုင်ရာကုလအထူးကိုယ်စားလှယ်တစ်ကိုလည်းခံထားဖို့ရှိနေပါတယ်ကုလလူခွင့်ကောင်စီအနေနဲ့ကမ္ဘာနိုင်ငံတိုင်းရဲ့လူခွင့်အခြေအနေနဲ့ပတ်သက်လို့မြေမြတ်တက်တာခိုင်တွယ်သွားဖို့လိုအပ်တယ်လို့မြန်မာပြည်ထောင်စုဝန်ကြီးဦးကျော်တင့်စွေကသူ့မိန့်ခွန်းထဲမှာထောက်ပြပြောဆိုသွားခဲ့ပါတယ်ခင်ဗျာ
အီရန်ရဲ့ဒုံးလက်နဲ့အစီအစဉ်ကိုထောက်ပံ့ကူညီခဲ့တဲ့တရုတ်၊အီရန်၊ရုရှားနဲ့တူရကီတို့ကလူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်း73ခုကိုအမေရိကန်ကပိတ်ဆို့တံခတ်မှုအသစ်တွေချမှတ်လိုက်ပါတယ်။ဒီလိုပိတ်ဆို့တံခတ်လိုက်တဲ့အချိန်မှာပါကစ္စတန်ဒုံးလက်နဲ့အစီအစဉ်တွေအရေးပါတဲ့အစိတ်အပိုင်းတွေထောက်ပံ့ပေးပို့ခဲ့တဲ့တရုတ်အမျိုးသားတူလည်းပါဝင်တယ်လို့အမေရိကန်နိုင်ငံသားကြီးဌာနကပြောပါတယ်။အရေးယူခံရတဲ့ကုမ္ပဏီတွေကတရုတ်နဲ့တူရကီကပို့ပုံလုပ်ငန်းလုပ်တဲ့ကုမ္ပဏီတွေအထူးကပါဝင်တာပါ။ပိတ်ဆို့တံခတ်အရေးယူခံရတဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်း73ခုစလုံးက2000ပြည့်နှစ်အီရန်မြောက်ကိုရီးယားနဲ့ဆီးရီးယားလက်နက်မပြန့်ပွားရေးဥပဒေကိုချိုးဖောက်ခဲ့တယ်လို့စွပ်စွဲခံထားရပါတယ်။အခုလိုပိတ်ဆို့တံခတ်မှုအသစ်တွေချမှတ်တာကအီရန်ဒုံးလက်နဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့စိုးရိမ်စရာအခြေအနေမှရှိနေတာကိုထောက်ပြတာဖြစ်တယ်လို့အီရန်ရဲ့ဒုံးလက်နဲ့အစီအစဉ်တွေတိုးမြင့်လှုံ့ဆော်နေတာကိုဖြစ်နိုင်တဲ့နီလန်အလုံးသုံးပြီးတော့အစွမ်းကုန်တားဆီးသွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကအင်္ဂါနေ့ကပြောပါတယ်။
ဒီမိုကရက်တစ်ပါတီအနေနဲ့ဗမာထက်လွတ်တော်မဲ့ Bernie Sanders ကိုဒီမိုကရက်ပါတီရဲ့သမ္မတအလောင်းဖြစ်ရွေးချယ်မယ်ဆိုရင်သူ့အနေနဲ့နိုဝင်ဘာလမှာချင်းပါမယ်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတ Donald Trump ကိုရှုံးနိုင်တယ်လို့တခြားဒီမိုကရက်ပါတီကိုယ်စားလှယ်လောင်းတွေကထိုးနဲ့တိုက်ခိုက်လိုက်ကြပါတယ်။ American ပြည်ထောင်စုတောင်ကာရိုလိုင်းနာပြည်နယ်60မြို့မှာအင်္ဂါနေ့ကပြုလုပ်ခဲ့တဲ့ဒီမိုကရက်ပါတီကိုယ်စားလှယ်လောင်းတွေရဲ့စကားဆစ်ထိုးပွဲအတွင်းမှာထိတ်ကနေဦးဆောင်နေတဲ့ Bernie Sanders ကိုတခြားကိုယ်စားလှယ်လောင်းတွေကပြစ်မှတ်ထားတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။ Bernie Sanders အနေနဲ့ Donald Trump ကိုရှုံးမှာဖြစ်ပြီးတော့လွတ်တော်နေတဲ့စလုံးကိုလည်း Republican တွေနိုင်သွားလိမ့်မယ်လို့ New York မြို့တော်ဝန်ဟောင်း Michael Bloomberg ကတိုက်ခိုက်လိုက်ပါတယ်။ဒါပြင် Massachusetts ပြည်နယ်ထက်လွတ်တော်မဲ့ Elizabeth Warren ကလည်းသူ့အနေနဲ့တိုးတက်တဲ့မူဝါဒရည်မှန်းချက်တွေရှေ့ဆက်လုံးနိုင်မှာဖြစ်တဲ့အတွက် Bernie Sanders တဲ့ပိုကောင်းတဲ့သမ္မတဖြစ်လိမ့်မယ်ဆိုပြီးတော့သူကပြောပါတယ်ဒါပြင် South Bend မြို့တော်ဝန် Pete Buttigieg ကလည်း Bernie Sanders ရဲ့အတွေးခေါ်ယူဆတွေက Donald Trump ကိုရှင်ပြိုင်ဖို့အတွက်မဖြစ်နိုင်ဘူးဆိုပြီးတော့ဝေဖန်ထိုးနှက်လိုက်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံ New Delhi မြို့မှာအိန္ဒိယနိုင်ငံသားဥပဒေသစ်ကိုဆန့်ကျင်သူတွေနဲ့ထောက်ခံသူတွေအကြားအပြန်အလှန်တိုက်ခိုက်မှုတွေအတွင်းဒီကနေ့ဗုဒ္ဓဟူးနေ့အထိတိုက်ဆုံသူအနည်းဆုံး20လောက်ရှိပါတယ်။အိန္ဒိယနိုင်ငံမှာပြင်ဆင်ပြဋ္ဌာန်းခဲ့တဲ့အငင်းပွားပွဲနိုင်ငံသားဥပဒေသစ်ဟာမွတ်စလင်တွေအပေါ်မှာခွဲခြားဆက်ဆံမှုတွေရှိတယ်ဆိုပြီးအငင်းပွားမှုတွေနဲ့ကန့်ကွက်ဆန္ဒပြမှုတွေဖြစ်ခဲ့တာပါ။အင်္ဂါနေ့ကတော့ဟိန္ဒူဘာသာဝင်ကန့်ကွက်ဆန္ဒပြသူတွေဟာ New Delhi အရှေ့မြောက်ပိုင်းမှာတစ်တီးနဲ့ဟိန္ဒီဟင်းရွက်ဆိုင်တွေအပြင်မွတ်စလင်ဘုရားကျောင်းတစ်ခုကိုမိရှို့ခဲ့တယ်လို့မျက်မြင်သက်တွေကပြောပါတယ်ရှင်။ဗုဒ္ဓဦးနဲ့ညနေပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသတင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေမှာတော့အရင်ဆုံးအမေရိကန်သမ္မတရွေးကောက်ပွဲအတွက်ပါတီရင်းသမ္မတကိုယ်စားလှယ်လောင်းတွေရဲ့စကားဆစ်ထိုးပွဲအကြောင်းနဲ့စာကျင်ပါတယ်။အင်္ဂါနေ့ညကတောင်ကယ်ရိုလိုင်းနာပြည်နယ်ရှော်လစ်တန်မြို့မှာကျင်းပတဲ့ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းကိုယ်စားလှယ်တွေရဲ့စကားဆစ်ထိုးပွဲမှာအထက်လွှတ်တော်မှဘာနီဆန်ဒါစ်ကိုပြိုင်ဘက်ကိုယ်စားလှယ်လောင်းကိုယ်စားလှယ်တွေကပြစ်မှတ်ထားပြီးတော့ထိုးနှက်ခဲ့ကြပါတယ်။ကျင်းပပြီးတဲ့သမ္မတလောင်းပနမရွေးကောက်ပွဲ၃ခုစလုံးမှာဘာနီဆန်ဒါစ်ကရှေ့ကဥဆောင်နေပါတယ်။ဒါပေမဲ့လည်းဒီ Democratic Socialist လို့သူကိုယ်သူကြေညာထားတဲ့ဘာနီဆန်ဒါစ်ကပါတီကိုစားပြုသမ္မတလောင်းဖြစ်လာခဲ့ရင်နိုဝင်ဘာရွေးကောက်ပွဲမှာလက်ရှိသမ္မတ Donald Trump ကိုနိုင်မှာမဟုတ်ဘူးလို့ကြံတဲ့သမ္မတကိုယ်စားလှယ်လောင်းတွေကထောက်ပြနေကြတာပါ။ VOA သတင်းတောက် Richard Green သတင်းရေးသားပေးပို့ထားတာကိုကိုသိန်းထိုင်ဦးကပြောပြပါမယ်ရှင်။
သမ္မတဆွမ်းလက်ထက်ပြီးခဲ့တဲ့လပိုင်းနေ့စုရှယ်ယာဈေးတွေတက်ပြီးစီးပွားရေးကောင်းခဲ့ပြီမဲ့ဒီမိုကရက်နဲ့မာမေးဖြစ်တဲ့ဗမာပြည်နယ်တတိပုဂ္ဂလထက်လွတ်တော်မှဘန်နီဆန်ဒါစ်အနေနဲ့လက်ရှိစီးပွားရေးအခြေအနေထက်ကောင်းအောင်ဘယ်လိုလုပ်ဆောင်မလဲဘယ်လိုအစီအစဉ်တွေချပြပြီးမဲဆန်ဒါရှင်တွေကိုစီယုံမလဲဆိုတဲ့မေးခွန်းကို CBS ရုပ်သံကထုတ်လွှင့်ခဲ့တဲ့ညနေချင်းဆိုင်ထိတ်တိတ်စကားစစ်ထိုးပွဲမှာနေခဲ့ပါတယ်ထက်လွတ်တော်မှဘန်နီဆန်ဒါစ်ကအခုလိုပြောပါတယ
် Last yearReal wage increases for the average worker were less than
1%. ဒီရက်နေ့အတွက်ပြင်းပြအလုပ်သမားတွေရဲ့လသာတိုးနှုန်းကအမှန်တကယ်ချစ်ရာခိုင်နှုန်းတော့မရှိပါဘူး။ကျွန်တော်တို့ပြည်သူတစ်ဝက်လောက်ကလစဉ်ဝင်ဝင်နဲ့လောက်ယုံနေထိုင်ရုန်းကန်နေကြရတာပါ။ဒီလက်ရှိစီးပွားရေးဟာအမေရိကန်ပြည်သူတွေအတွက်အလုပ်မဖြစ်ပါဘူး။တစ်ရာခိုင်နှုန်းအတွက်ပဲအလုပ်ဖြစ်တဲ့စီးပွားရေးပါ။မဲဆက်စည်းရုံးပွဲတွေလှူထည့်နေတဲ့တထေးတွေအတွက်တည်းမဟုတ်ပဲလူတိုင်းအားလုံးအတွက်စီးပွားရေးတိုးတက်အောင်ကျွန်တော်တို့ဖန်တီးပါမယ်။
အမေရိကန်ပြည်ထောင်စုမှာအသက်ကြီးသူတွေကိုကျန်းမာရေးဆောင်ရှောက်မှုပေးနေတဲ့အထောက်အပံ့ကိုတိုးချဲ့ပြီးအသက်အရွယ်မြင့်လူတိုင်းရအောင်လုပ်သွားမယ်လို့ဘန်နီဆန်ဒါစ်ကကြေပေးပါတယ်။ဒါပေမဲ့လည်းမန်နီဆိုတာပြည်နယ်ထက်လွတ်တော်မှအေမီဂလိုဘယ်ရှာပါဝင်ပြိုင်ဘက်တွေက ကျန်းမာရေးပညာရေးဆိုင်ရာလူမှုဖူလုံရေးတွေအကြီးအကျယ်ဒိုးချဲ့ပေးမယ်ဖန်ဒီစင်တာရဲ့အစီအစဉ်တွေကအကုန်ကျသိညာတယ်လို့ဝေဖန်ပါတယ်ဆက်လက်တော်မှအေမီဂလိုဘယ်ဆရာကအခုလိုပြောပါတယ
် No the math does not add up in fact just on 60 minutes
ကျန်းမာရေးကယုတ်တိမရှိဘူးလေဒီသတင်းပတ်ကုန် 60 minutes TV ပြည်စုံမင်းများကမှဒီအစီအစဉ်တွေအတွက်တပြားတစ်ချက်မှထပ်ပြီးယုတ်တိရဲ့အကုန်ခံဖို့မလိုဘူးလို့သူပြောခဲ့တာလေဘလောက်ထပ်ပြီးကုန်ကြမယ်ဆိုတာကိုကျွန်မပြောနေတာကဒေါ်လာထရီလီယံပေါင်း60ရှိပါတယ
်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့တနက်ကင်ဆောင်ခွင့်ထေချိုရေးမှာဗန်နီဆန်ဒါစ်ရဲ့ရည်တည်ချက်ကိုဝေဖန်ထောက်ပြပါတယ်2015ခုနှစ်ကလူမဲအများစုတဲ့တောင်ကိုရိုလိုင်းနာပြည်နယ်ချော့စတန်မြို့ဖျားကျောင်းအစုလိုက်ပြစ်ခတ်မှုအပြီးအမေရိကန်ပြည်ထောင်စုမှတနက်ကင်ကြမ်းဖက်မှုအတွေ့ထောက်လုပ်သူတွေကိုတရားစွဲဖို့ဥပဒေကြမ်းစိုးပြခဲ့တဲ့အချိန်ဗန်နီဆန်ဒါစ်ကောက်ွက်ခဲ့တာကိုဝေဖန်ပြောဆိုသွားပါတယ်
Bernie voted 5 times against the Brady bill and wanted a waiting period.
Brady bill လို့ခေါ်တဲ့ဥပဒေကြမ်းကိုမဲပေးရမှာ Bernie က5ချိန်ဆက်ညင်နေပါတယ်။တနက်ဝယ်တဲ့သူ၊ကိုင်းတဲ့မတဲ့နောက်ခံရာဇဝင်ကိုစစ်ဆေးတဲ့တနက်ကြီးစောင်းရမယ်ဆိုပြီးတတ်မှတ်ဖို့အဆိုပြုတဲ့ဥပဒေကြမ်းမှာလူ၉ယောက်ပြစ်ဒဏ်ခံရတဲ့ကိစ္စသူ့မှာတာဝန်ရှိတယ်လို့ကျွန်တော်ပြောပါဘူး။ဒါပေမဲ့ကျွန်တော်ပြောတဲ့တနက်ကိုင်ခွင့်အတီးပြုဖို့စောင်းရမယ်ဆိုတဲ့ကန့်သတ်ချက်သာအတီးပြုခဲ့ရင်ပြစ်ခတ်မဲ့လူလက်ထဲတနက်ရောက်နိုင်ခဲ့မှာမဟုတ်ပါဘူး။
နယူးယောက်မြို့တော်ဝန်ဟောင်းမိုက်ကယ်ဘလွန်ဘတ်ကတော့ဘန်နီဆန်ဒါစာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အသုံးချတာကိုခံနေရတယ်လို့ဝေဖန်ပါတယ်
။ Donald Trump thinks it would be better if he's president. I do not think so. Vladimir Putin thinks that Donald Trump should be president.
ဘန်နီဆန်ဒါစကသမ္မတဒေါ်နယ်ထရန့်ကိုရှုံးမဲ့သူမျိုးရုရှားကဘန်နီဆန်ဒါစအနိုင်ရအောင်ကူညီနေတယ်ဆိုပြီးမိုက်ကယ်ဘလွန်ဘတ်ပြောဆိုသွားတာပါ။ပါတီရင်းသမ္မတလောင်းရွေးချယ်ရေးကိုယ်စားလှယ် 54 ယောက်ကိုမဲခွဲဆုံးဖြတ်မယ်။တောင်ကိုရိုလိုင်းနာပြည်နယ်ပနမရွေးကောက်ပွဲမတိုင်ခင်၄ရက်အလိုစကားစစ်တိုးပွဲကျင်းပကြတာပါလူမှုစစ်တမ်းတွေအရဒုသမ္မတအောင်ဂျိုးဘိုင်ဒန်ကတောင်ကိုရိုလိုင်းနာမှာဘန်နီဆန်ဒါစ်တဲ့နည်းနည်းလေးအသာရနေပါတယ်ဒါပေမဲ့လည်းလေးလာသူတွေကတော့ဘန်နီဆန်ဒါစ်လည်းနိုင်နိုင်ချေရှိတယ်လို့ပြောနေပါတယ်အနိုင်ရခဲ့ပေဆိုရင်ဘန်နီဆန်ဒါစ်ဟာတောင်ကိုရိုလိုင်းနာပြည်နယ်အပြည့်နောက်၃ရက်မှာကျင်းပတော့မယ်အနိုင်ရခဲ့ပေဆိုရင်ဘန်နီဆန်ဒါစ်ဟာတောင်ကိုရိုလိုင်းနာပြည်နယ်အပြည့်နောက်၃ရက်မှာကျင်းပတော့မယ်စူပါဂျူးစ်ဒေးလို့ခေါ်တဲ့ပြည်내14ခုကကိုယ်စားလှယ်1300ကျော်ကိုရွေးချယ်မဲ့ရွေးကောက်ပွဲတွေမတိုင်ခင်ပါတီတွင်သဗ္ဗတလောင်းဖြစ်ဖို့ရှေ့ကဦးဆောင်သူအခိုင်အမာဖြစ်လာပါလိမ့်မယ်ခင်ဗျာ
ကိုသိန်းထိုင်ဦးပြောခဲ့တာပါရှင်အခုတောင်ကိုရီးယားကကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုအခြေအနေကိုလည်းသိထားရပါမယ်တောင်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအတော်လေးတိုးများလာနေပါတယ်။ကူးစက်မှုအများဆုံးကတော့တောင်ကိုရီးယားနိုင်ငံအရှေ့ပိုင်းကဒဲဂူးမြို့ပတ်ဝန်းကျင်မှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့စရုပ်ထအကြီးဆုံးမြို့ဖြစ်တဲ့အဲဒီမြို့မှာမြို့ခံတွေကိုအိမ်ထဲမှာပဲနေကြဖို့အာဏာပိုင်တွေကတိုက်တွန်းလာကြောင်းအခုတော့တမြို့လုံးကြောက်ရွံ့တိတ်ဆိတ်နေပါတယ်။ရောဂါပိုးမထိန်းချုပ်နိုင်ပဲပိုးပြီးတော့ပြန့်ပွားလာမှာကိုဒေသခံတွေစိုးရိမ်နေကြတဲ့အကြောင်းဒဲဂူးမြို့ကနေပြီးတော့ VOA သတင်းတောက် Bill Gallo ကျေးတာပေးပို့ထားတဲ့သတင်းပါကိုကိုသားညုံကပြောပြမှာပါရှင်
။ဒေဂူမြို့ကန်တွေဟာယောဂပူအကာအကွယ်ယူဖို့နှာခေါင်းစည်းဝေယူနိုင်ဖို့အတွက်မနဲ့လင်းအားကြီးကလေးကတန်းစီစောင့်ကြရပါတယ်။တကယ်တော့ချမ်းချမ်းအီးမိုးထဲမှာသူတို့အခုလိုမျိုးလိုင်းရှည်ကြီးစီပြီးတော့စောင့်နေရတာကျမကြီးအတွက်ကမတင်လျော်လာပါဘူး။ဒါပေမဲ့လို့သူတို့မှာရွေးချယ်စရာလည်းမရှိဘူးလို့သူတို့ခံစားနေရပါတယ်။ဒီနှာခေါင်းစည်းဝေဖို့အတွက်နာယီအတော်ကြာတန်းစီပြီးတော့စောင့်ကြရတာပါ။သူတို့အနေနဲ့ဒီလိုမျိုးတိတိငငယ်လက်ရည်ဆိုင်လေးတွေမှာမဟုတ်ဘဲနဲ့စတူးဆိုင်ကြီးတွေမှာသွားဝယ်ချင်တာပါ။ဒါမဲ့လို့လေနှာခေါင်းစည်းတွေကဈေးအဆမတန်တက်ကုန်ပါပြီ။ဒါမဲ့လေဗမာမှာရှာမရတော့တာမို့လို့ရတဲ့ဈေးနဲ့ဝယ်ရမှာပဲလို့မြို့ကန်တွေကပြောပါတယ
်။အမရစ်ဖူရန်ကမစ်ချွန်ဒီ
ကျွန်တော်တော့အတော်လေးတုံ့လှုပ်ရပါတယ်။ဒါကြောင့်မနေ့အစောကြီးကထွက်လာတာပါ။နှာခေါင်းစည်းဝယ်ဖို့ဈေးဘလောက်ပဲဖြစ်ဖြစ်ပေးရမှာပါပဲ။ဗမာမှာရှာလို့မရတော့တာပါ။အ
ွန်လိုင်းမှာလည်းနှာခေါင်းစည်းတွေဝယ်လို့မရတော့ဘူး။ Costco လိုဆိုင်မျိုးမှာလည်းအယောင်ပြတ်ကုန်ပြီ
။ကျွန်တော်ကဒီတဲ့
အမိုက်ပြဖို့ပဲဖြစ်ဖြစ်တခုခုလိုအပ်တာဝယ်ဖို့ပဲဖြစ်ဖြစ်အဲ့ဒါမျိုးဆိုမှပဲကျွန်တော်အိမ်အပြင်ထွက်ပါတော့တယ်တကယ်ချင်းတွေနဲ့လည်းဖုန်းနဲ့ပဲစကားပြောဖြစ်ပါတယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာတွေများလာတာနဲ့အတူပဲဆေးရုံတွေလည်းအတော်လေးအလုပ်ရှုပ်လာပါတယ်တချို့ဆေးရုံတွေဆိုလို့ရှိရင်လူနာထားကြတော့မရှိတော့ပါဘူးလို့ကွန်ပေါ့အမျိုးသားတက္ကသိုလ်ဆေးရုံကအိုဂျွန်ဝန်ကပြောပါတယ
်ဆောင်းနာရောမန်ဆိုတော့ဘူးမျိုးကို
ဆေးရုံဝန်ထမ်းတွေအထူးသဖြင့်အရေးပေါ်နဲ့ကနဦးလူနာစစ်ဆေးကန်းကဝန်ထမ်းတွေဆိုရင်အတော်လေးအလုပ်များကြပါတယ်ပြီးခဲ့တဲ့တပတ်လုံးတကယ်ကိုပြင်းထန်နှွမ်းနယ်နေကြပါလေ
ဆေးဦးနေမှာတော့ပစ္စည်းပစ္စည်းအစုံစုံလေးနဲ့ရှိတယ်လို့တာဝန်ရှိသူတွေကပြောနေပါတယ်ဒါပေမဲ့လို့လဲယောဂကူးစက်ခံထားတဲ့လူနာတွေကိုတခြားသူတွေနဲ့ခွဲထားဖို့ဆိုတာကတော့အတော်လေးလုံးပန်းနေကြရပါတယ်ဒီကူးမျိုးလမ်းဒီပေါ်မှာတော့လူသွားလူလာအတော်လေး၆တွေ့နေပါတယ် ယောဂကုသခံရသူတွေတွာလာခဲ့တဲ့နေရာတွေကိုပုသက်စီရီနဲ့ဖျံပက်ပြီးတော့ယောဂထင်းချုပ်ရေးဆောင်ရနေကြပါလေ။ကုသမှုအတော်များများဟာဘာသာရေးအဖွဲ့တစ်ခုနဲ့ဆက်ဆက်သူတွေဖြစ်နေပြီးတော့အဲ့ဒီအဖွဲ့လှူရှာမှုတွေအားလုံးကိုလည်းရပ်တန့်ထားပါလေ။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အကြီးအကဲ Tedros Adhanom Ghebreyesus ကတော့တောင်ကိုရီးယားမှာအခုယောဂပြန့်ပွားမှုဟာစိုးရိမ်စရာအခြေအနေဖြစ်တယ်လို့ပြောနေပါပြီ
။ The sudden increase of cases in Italy, the Islamic Republic of Iran and the Republic of Korea are deeply
Italy Iran နဲ့တောင်ကိုရီးယားမှာအခုလိုယောဂကူးစက်မှုရုပ်တရက်မြင့်တက်လာတာတွေကအစ်မတန်မှစိုးရိမ်စရာကောင်းပါလေ။ဒီကူးစက်ယောဂကြီးဟာကမ္ဘာကပေးတစ်ခုဖြစ်လာနေပြီလားဆိုတာစဉ်းစားပြဖြစ်လာနေပါပြီ။
ကမ္ဘာပေါ်ကကျန်းမာရေးဆောင်ရှားမှုစနစ်အကောင်းဆုံးနိုင်ငံတစ်ခုမှာတော့မှအခုလိုမျိုးယောဂပြန့်နှံ့မှုကအင်မတန်မြန်နေဆိုရင်တခြားကမ္ဘာနေရာတွေမှာဖြစ်လာရင်တော့မတွေးဝင်အောင်စိုးရိမ်စရာဖြစ်နေပါတယ်ခင်ဗျာ
2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်အတွင်းမှာအကြိမ်နဲ့ဆွေးနွေးနေကြပြီဖြစ်ပါတယ်။နဝတာနာအဖစစ်အစိုးရ20လက်ထက်နှစ်ပေါင်းများစွာအချိန်ယူပြင်ဆင်ရေးဆွဲအတည်ပြုပြဋ္ဌာန်းခဲ့တဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာတက်မတော်ရဲ့သဘောထားဟာအဓိကအခန်းကဏ္ဍကနေပါဝင်နေသေးပါပဲ။ဒီမိုကရေစီအခြေခံစံနှုန်းနေနဲ့ကန့်ညီမှုမရှိဘူးလို့ဝေဖန်နေကြတဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာအဓိကကျတဲ့အတ္တမတော်အနေနဲ့ဘလို့ရက်တီလှုပ်ဆောင်တဲ့လို့မြင်ကြပါသလဲအခုလာမဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာနဲ့ပဲဖြစ်ဖြစ်အတန်းနဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ပေးထားလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA Facebook ကတော့ VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှိနေအားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
။ VOA ရဲ့ဗုဒ္ဓဦးနဲ့ညနေခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုသမရဦးဝင်းမြင့်ရဲ့အိန္ဒိယခီးစဉ်ကိုပြောပြပေးပါမယ်။သမရဦးဝင်းမြင့်ရဲ့အိန္ဒိယခီးစဉ်ရလတ်အဖြစ်မြန်မာနိုင်ငံရဲ့အနောက်ဘက်လုံခြုံရေးမှာအိန္ဒိယဘက်ကအကူအညီအပြည့်အဝရနိုင်ဖို့မျှော်လင့်တဲ့အကြောင်းငင်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာမြန်မာ Institute MIPS ရဲ့အကြီးတန်းသုတေသီအမရာတီဟာကပြောပါရယ်ဖေဖော်ဝါရီလ26ရက်ဒီကနေ့ကနေ29ရက်စနေနေ့အထိ၄ရက်ကြာချစ်ကြည်ခီးစဉ်ဖြစ်အိန္ဒိယနိုင်ငံကိုသမရဦးဝင်းမြင့်သွားတာပါတစ်နှစ်အတွင်းမှာဒုတိယအကြိမ်မြောက်အိန္ဒိယခီးစဉ်အကြောင်းကိုမတ်အင်ဂျင်နိုင်ကမေးမြန်းရမှာသူကအခုလိုစပြီးတော့ပြောပါရယ်
ကမ္ဘာကျင်းသွားတော့ President Modi ကိုလည်းရှိ Modi ကျန်အနာရရဲ့အချိန်မှာတစ်ခါပေါ့အခုတစ်ခါမှာတော့ဒီ Modi ရဲ့ဖိတ်ခေါ်ချက်ရောက်သွားတယ်လို့တရားဝင်စာရင်းထုတ်ထားပါတယ်ပြီးတော့ဖိတ်ခေါ်ချက်ရဆိုရင်အိန္ဒိယနိုင်ငံကသမရရှိချင်းချင်းလာပြီးနောက်ပိုင်းမှာဖိတ်ခေါ်တယ်လို့လည်းသတိရတဲ့အတွက်ဒါအိန္ဒိယနိုင်ငံဆက်ဆံရေးကိုတချိန်ပြန်ပြီးတော့အဆင့်မြင့်ဖို့ပေါ့ဒီမဟာဗျူဟာအဆင့်မှာအိန္ဒိယနဲ့မြန်မာနိုင်ငံရဲ့နှစ်ဖက်ဆက်သွယ်ရေးတင်အဆင့်မြင့်ဖို့ပြီးတော့မြန်မာနိုင်ငံကဒီ April လထဲမှာသွားနိုင်ကြီးရှိရဲ့ Master April မှာသွားနိုင်ကြီးရှိရဲ့ US Keys ရဲ့အတိုင်းကြီးမှာမြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံကြားလို့မှာတစ်ဆင့်အိန္ဒိယနိုင်ငံက US နဲ့ဆက်သွယ်မှုတိုးမြင့်ပေးနိုင်ဖို့အတွက်စီရဲချက်တွေရှိမှလို့ထင်ပါတယ်ခင်ဗ
ျ။နောက်ဒီ Keys ဆင်မှာမဟာဗျူဟာမြောက် Keys ဆင်ဖြစ်တဲ့သုံးသက်ချက်တွေရှိပါတယ်။အထူးသဖြင့်တစ်ဖက်ကလည်းတရုတ်နဲ့ဒီချင်းဝင်းရှာထိမ့်မိဖို့ဆိုတဲ့ကိစ္စရောဘယ်လောက်ထိထိရောက်ရှိမလဲရှင်
။တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံကဆက်ဆံပုံကမတူညီမှုရှိပေါ့။ဟိုမှာတရုတ်နိုင်ငံကမြန်မာနိုင်ငံနဲ့ဆက်ဆံတဲ့အခါမှာစီးပွားရေးကိုအခြေခံတဲ့ဒီရင်းနှီးမြှုပ်နှံမှုတွေပြီးတော့ဒီနယ်စပ်တစ်လျှောက်မှာရှိတဲ့အုပ်ချုပ်မှုအင်အားစုတွေနဲ့ဒီတဆင့်ခံပြီးဆက်သွယ်မှုတွေချောင်းတရုတ်နိုင်ငံနဲ့မြန်မာနိုင်ငံဆက်ဆံမှာပုံစံတစ်မျိုးပေါ့။ဒီအိန္ဒိယနိုင်ငံနဲ့ကြာတော့မြန်မာနိုင်ငံကုန်ပြမှုအလောက်မရှိဘူး။ဒါပေမဲ့အိန္ဒိယနိုင်ငံနဲ့မြန်မာနိုင်ငံသားမှာဒီထူးခြားတဲ့အလေးထားထိုးတာကဘာလဲဆိုအိန္ဒိယနိုင်ငံတက်မတော်နဲ့အိန္ဒိယနိုင်ငံကိုရမြန်မာနိုင်ငံဆိုရအဆက်ဆက်ပြီးနေခဲ့တယ်ပေါ့။ပြောဒီအစိုးရနဲ့ဆက်တူရှောက်ပါလေမြန်မာနိုင်ငံတက်မတက်မလို့ဘူဒီပြန်ပြီးတော့အဆင့်ပြန်ပြီးမြင့်တင်ဖို့အတွက်လည်းပြူပြရရှိတယ်ပြီးတော့အိန္ဒိယနိုင်ငံရဲ့ဒီလက်နက်ကင်တက်တချို့ပေါ့ဒါအစိုးရတက်မလို့ဘူဒီလက်နက်ကင်တက်ပုံစံမျိုးကိုကျန်တဲ့ဖွဲ့စည်းပေးဖို့မှာလည်းအကူအညီပေးရဆိုတဲ့ဒီသုံးချက်တွေရှိတော့ဥပမာကျန်ကိုကကိုဖွဲ့စည်းဖို့အကူအညီပေးရတယ်ပေါ့ဒီချိန်ထဲမှာပဲဒီမြန်မာတက်မလို့ဟာတရုတ်နိုင်ငံနဲ့အဆက်အစပ်အလောက်မကောင်းနေလေအိန္ဒိယနိုင်ငံရဲ့အတော်ကြီးကောင်းလာလို့ရှိတယ်ဥပမာအိန္ဒိယနိုင်ငံနဲ့လက်နက်တွေဝယ်ယူတာမျိုးအိန္ဒိယနိုင်ငံမှာဒီနှစ်ပေါင်းများစွာအရာရှိပြည်နယ်တွေပြရမျိုးပြီးတော့ဒီအိန္ဒိယနိုင်ငံနဲ့ဒီရင်းဦးသမုံဝယ်တဲ့ကိစ္စနဲ့ဟာမျိုးမှာတော့မြန်မာတက်မလို့အိန္ဒိယနိုင်ငံကိုအနောက်ကို နောက်နိုင်ငံများကိုဒီထိပြုတ်မှုတက္ကပေါက်နဲ့သုံးနယ်ဆိုတာမျိုးရှိရတဲ့အတွက်ဒီဟာစီးပွားရေးအခြေပြုဟာဒီကစစချက်ဆက်လို့ရှိရင်တော့ဒီနိုင်ငံရေးနဲ့ဒီလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအတွက်အဓိကထားရတဲ့ဒီမိုက်ပါ။အဲ့
တော့မြန်မာနိုင်ငံအနေနဲ့အိန္ဒိယကိုဒီလုံခြုံရေးအရာရောဒီပူးပေါင်းဆောင်ရွက်မှုမှာဟိုဘယ်လောက်ထိအားကိုးလို့ရမလဲ။
မြန်မာတမရကသူ့ရဲ့ Standard Army Reform လို့ပြောတဲ့ဟာယူလုံခြုံရေးအနေနဲ့တော့ပြောခဲ့တယ်ဒီတမဲ့ standard army reform နဲ့အမှားပါရေးပါလေဆိုတိပါဖို့တိထားမသိသေးဘူးဒါပေမဲ့ဒီကျွန်တော်တို့ကာချုပ်ရဲ့မင်းကိုနေပြည့်ရဲ့အခါမှာတော့သူဟာ conventional army ပေါ့ဒီအမျိုးသားစစ်ကိုဆင်းရဲဖို့အတွက်တွန်းရည်ပြည့်ရဲ့တက်ခုပို့ဒီဆောင်ရယ်ဆောင်ရှိပါတယ်ခင်ဗျအဲ့အမျိုးအတွက်ကို training လုပ်ဖို့အတွက်ဆိုတော့ဒီ India တမရောဂိုင်းမာနေတဲ့အနည်းဆက်ဆုံးပုံစံမျိုးမှရှိရတယ်ကသူကလိုအပ်တဲ့ training ပေးနိုင်တာမျိုးရှိမယ်ပြီးတော့လိုအပ်တဲ့လက်နက်ဝယ်ယူမှုရှိမယ်ဆိုတာမျိုးလည်းရှိတာပေါ့အဲ့မဲ့အချိန်တည်းမှာပဲကျွန်တော်တို့ကကြည့်ရပါမယ်ဆိုတော့မတ်တမရောကဒီတရုတ်နိုင်ငံနဲ့ပေါင်းတဲ့အခါမှာဒီပေါ်ပေါ်နဲ့လုံးတည်ရနိုင်တယ်လို့ဖြစ်ပြီးမဲ့လေမတ်တမရောကဒီတရုတ်နိုင်ငံကိုပြောင်းမှာဆိုတဲ့အတွက်ရုရှား၊အိန္ဒိယစတဲ့ကိုဒီဆက်သွယ်ပြီးတော့လက်နက်ဝယ်ယူဖို့ကြိုးစားရတယ်အစ်မနိုင်ဂျူလိုင်ပြည့်ရမှာဖြစ်ပါတယ်ပြီးတော့အချိန်ဝင်ရှာကြည့်ဖို့နဲ့ဒီမဟာဗျူဟာကောင်းဆောင်မှုကြည့်တဲ့အခါမှာဒီမနိုင်ငံရဲ့တမရောမနိုင်ငံရဲ့အစိုးရဟာအိန္ဒိယကိုဆက်တဲ့ပုံစံမျိုးကတရုတ်လိုဖုတ်ခင်းတဲ့ဒီနောက်နိုင်ငံတစ်ခုကိုဆက်ရဖို့ဒါမှမဟုတ်ရှင်လည်းရှိတရုတ်ရဲ့အင်အားကြီးမှလာဖို့အားတစ်ခုနဲ့ထိမ့်ကြီးဒီမိုဆိုပုံစံနဲ့ဆက်ရမှုရှိအောင်ပြရပါတယ
်ညီမသမရဥဝင်းကြီးရဲ့ပေါ့နော်ခီးစင်ကအိန္ဒိယဝန်ကြီးချုပ်မိုဒီရဲ့ဖိတ်ခေါ်ချက်နဲ့သွားတဲ့ခီးစင်မှာရောရလက်တရားဘာတွေဖြစ်လာမလဲရှင
်ဒီချက်ကကျွန်တော်တို့ကဒီအိန္ဒိယနိုင်ငံကကျွန်တော်တို့ရဲ့လုံခြုံရေးကိုဆက်ပြီးတော့ထောက်ပြဖို့အတွက်တော့သကောင်းတို့ဒီမြန်မာနိုင်ငံငင်းချင်းရေးနဲ့ federalism ရေးမှာဒီနိုင်ငံရဲ့ဒီ knowledge sharing ကိုဆက်ပြီးသွားဖို့တော့သကောင်းရှိနေတယ်ပြီးတော့ဒီလက်ရှိရက်နေတဲ့ Clinton စီမံကိစ္စအရာတော့ကြာတယ်အဲ့ဒါကြီးကိုဒီလိုဆက်ပြီးရှေ့ဆက်သွားမယ်ဘူလောဇာတော့ဒီရခိုင်ပြည်ပကအနေနဲ့လည်းပဲ protect ရရလူကြီးဖြစ်ကြပါအဲ့ဒါကြီးကိုဆက်ပြီးရှေ့ဆက်သွားဖို့ပြီးတော့ချင်းပြည်နယ်မှာဒီလမ်းပေါက်နဲ့ကိစ္စမီဇိုရမ်ပိုင်းနဲ့မီဇိုရမ်နဲ့ဒီချင်းပြည်နယ်မှာဆက်ပြီးတော့ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေပြောမယ်လို့ဒီမှာလည်းညီမအဖေ
ကငင်းချင်းရင်းနဲ့လုံခြုံရေးဆိုင်ရာမြန်မာအင်စတီကျူကအကြီးတန်းသူတေတီကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားတာဖြစ်ပါရဲ့ရှင်နောက်နှစ်နိုင်ကြမှာထုတ်လွှင့်ပေးမယ်ညပိုင်းစီစဉ်တွင်မှာတော့ဥကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်လူလူကျမ်းမာရေးနဲ့အာကစားသတင်းလွှာကန်တာတွေနားဆင်ကြရမှာပါလိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့နဲ့အတူ VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရဲ့ရှင်ခုဗုဒ္ဓနေညာနေခင်ထိတ်တန်းရောက်နေတဲ့တရင်ချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါမယ်ရှင
်။ရခိုင်ပြည်နယ်အတွင်း2019ခုနှစ်ကဖြစ်ပွားခဲ့တဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုရေးယူဆောင်ရွက်ဖို့မြန်မာနိုင်ငံအနေနဲ့စိတ်ဆန္ဒရှိသလိုရေးယူဆောင်ရွက်နိုင်စွမ်းလည်းရှိတယ်လို့မြန်မာပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေကပြောလိုက်ပါတယ်။ဇနီးဘာကုလသမဂ္ဂလူခွင့်ကောင်စီညီလာခံနိုင်ငံကြီးတန်းကောင်းဆောင်တွေမိန့်ခွန်းပေးကြတဲ့အစည်းအဝေးမှာနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေကဒီကနေ့ February 26 ရက်နေ့မှာပြောဆိုသွားတာဖြစ်ပြီးတော့ရခိုင်ပြည်ပခနဲ့ပတ်သက်လို့မြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုအလေးပေးရှင်းပြခဲ့ပါတယ်မြန်မာအစိုးရဖွဲ့စည်းခဲ့တဲ့လွတ်လပ်သောစုံစမ်းရေးကော်မရှင် ICEO ရဲ့ရခိုင်ပြည်ပခနဲ့ပတ်သက်လို့အစည်းအဝေးခန်းစာထွက်လာပြီးတဲ့နောက်ဒီအစည်းအဝေးခန်းစာမှာလူခွင့်ချိုးဖောက်မှုတွေကိုကင်တွယ်အရေးယူဖို့တမန်အနေနဲ့ရှင်းနေကြုံရုံးကိုညွှန်ကြားခဲ့လို့တမန်ဘက်ကလည်းဒီဖြစ်ပျက်တွေကိုတမန်ခုံရုံးဖွဲ့ပြီးစုံစမ်းအရေးယူသွားဖို့စီစဉ်နေတယ်လို့ဦးကျော်တင့်စေကပြောပါတယ်ကမ္ဘာတော်မှာအစိုးရအနေနဲ့ခုနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ပိုးဖြစ်ပွားတာတွေရှိတဲ့ဆိုရင်ပြင်းပြင်းထန်ထန်တုံ့ပြန်ကာကွယ်ကြဖို့အတွက်အစဉ်အသင့်ပြင်ထားကြဖို့ကိုကမ္ဘာ့ကျန်းမာရေးအာဏာပိုင်တွေကတိုက်တွန်းလိုက်ပါတယ်။ချိန်ထဲမှာပဲတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်မှုတွေအချိန်ရော့ကျလာတာကြောင့်ဒီရောဂါနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံရဲ့တုံ့ပြန်မှုတွေကိုလည်းကမ္ဘာ့ကျန်းမာရေးတာဝန်ရှိသူတွေကချီးကျူးထားပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ406ယောက်ရှိပြီးတော့သေဆုံးသူ52ယောက်ရှိတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ကူးစက်ခံသူအလုံးနီးပါးကဟူပေပြည်နယ်ကဖြစ်ပြီးတော့သေဆုံးသူတွေအကုန်လုံးကတော့ဟူပေပြည်နယ်ကဖြစ်တယ်ဆိုပြီးတော့ပြောပါရဲအခုချိန်ထိတော့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း 71,000 ကျော်ရှိပြီးတော့သေဆုံးသူအရေအတွက်ဟာ 1,862 ယောက်ရှိပါတယ်ခင်ဗျာ
ဖေဖော်ဝါရီလ26ရက်ဗုဒ္ဓနေ့ညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးသွားတော့ပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကမမြသစင်အောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Dexter Wendyrat ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PPG Intercept 17နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington.